စီးပွားရေးဖွံ့ဖြိုးတိုးတက်အောင်မြေတောင်မြောက်ပေးဖို့အစီအစဉ်နဲ့ SME လုံးလို့ခေါ်တဲ့အသေးစားနဲ့အလတ်စားလုပ်ငန်းချင်းငွေတွေကိုမြန်မာနိုင်ငံအနေနဲ့နိုင်ငံတကာကနေရနေပါတယ်။အဲ့ဒီငွေကိုကမ္ဘာ့ဘဏ်ကအတိုးမဲ့ချိပေးသလိုဂျပန်နိုင်ငံကလည်းမဆိုးသလောက်အတိုးနှုန်းနဲ့နှိရှေချင်းငွေတွေပေးထားပါတယ်။ဒီချင်းငွေစနစ်ကိုအရင်စစ်ဆေးလက်ထက်ကတည်းကဝန်ကြီးဌာနတွေမှာရှိခဲ့ပေမဲ့အလုံးမဖြစ်ခဲ့ဘူးလို့ SME လုပ်ငန်းရှင်တို့ဖြစ်တဲ့ကိုကျော်ဝနာကပြောပြပါတယ်။
ဒီကဲတဲ့ဆွေအဆက်ဆက်မှာဝန်ကြီးဌာနတော်မှာ SME ကောင်းစီတက်ကြတယ်။မှာတမမဝန်ကြီးဌာနမှာလည်း SME ရှိတယ်။စီးပွားကူတန်းမှာလည်း SME ရှိတယ်။တရားစိုက်ပျိုးရေးမှာလည်း SME ရှိတယ်။စက်မှုဝန်ကြီးဌာနမှာလည်း SME ရှိတယ်။ဒါဆိုမေးစရာမေးခွန်းရှိတယ်။ဘာကြောင့် SME တွေများနေလာလဲဆိုတော့ SME တွေနိုင်ငံကအကူအညီကိုဒီကောင်းစီတက်ပြီးတော့ပတ်စံတောင်းလို့ကောင်းတယ်။ဆိုတော့အဲ့လိုမျိုးပဲသူတို့နိုင်ငံသားတွေကို SME လုံးနေယူကြတယ်။ယူကြပြီးတော့သူတို့မလုပ်လဲဆိုရင်တော့တကယ်တမ်းကျတော့ဘာမှမလုပ်ဘူးတကယ်သူတို့ချီးတာက collateral base ကျွန်တော်အပေါင်ပစ္စည်းပေးပြီးတော့ချီးတဲ့စနစ်ပေါ့ဆိုတော့အပေါင်ပစ္စည်းကိုလည်းအတူ73ရာခိုင်နှုန်းယူတယ်ဆိုတော့ကျွန်တော်တို့ကတကယ် SME ဆိုတာတကယ်ဟိုပဲကိုတူကိုထနဲ့လုပ်ငန်းငယ်လေးတွေကိုအဓိကဦးစားပေးနေတာပေါ့
နိုင်ငံတကာကအတူမဲ့ရတာတဲ့ချင်းငွေကိုအစိုးရကပုဂ္ဂလိကဘဏ်တွေကိုတစ်နှစ်ကိုအတူ4ရာခိုင်နှုန်းနဲ့ပြန်ချီးပြီးပုဂ္ဂလိကဘဏ်တွေကတခါလုပ်ငန်းရှင်တွေကိုပြန်ချီးတဲ့အခါအတူနှုန်းကို73ရာခိုင်နှုန်းထိတက်မှတ်ထားတဲ့အတွက်လုပ်ငန်းရှင်တွေအတွက်အတိုးနှုန်းများလွန်းတယ်လို့ပြောကြပါဗျ။ဒါနဲ့ပတ်သက်လို့ကိုကျော်ဝနာက
ဂျပန်ကနေပြီးတော့ဗမာပြည်ကို SME နဲ့ပတ်သက်တဲ့ပေးတဲ့လုံးကြီးရှိတယ်။အဲ့ဒါကသူက 0.01 တရားနဲ့ပေးတယ်။အဲ့ဒီပတ်စံကိုအစိုးရကြီးတူကြီးဖြစ်တဲ့အတွက် AMB ဆိုတဲ့မြန်မာ economic ကမြန်မာစီးပွားရေးဌာနရဲ့ဟိုဒီစီမံဘဏ္ဍာရဲ့ဟိုသူကထည့်ပေးလိုက်တယ်။ AMB ရဲ့ရောက်သွားတဲ့ AMB ကအဲ့ပတ်စံအောင်မှသူကတခါSMID ဗီဒီယိုခေါ်တဲ့ဒီအသေးစားနဲ့အလက်ဆန်ယောဖွံ့ဖြိုးရေးဖန်ကိုသူက၄ရာခိုင်နှုန်းနဲ့သူကပြောင်းချီးဒီ SMIDB ကတခါခုန SME လုပ်ငန်းရှင်ကို 8.5 နဲ့ပြောင်းချီးတယ်ဒါ SMIDB ဘန်တခုတည်း 8.5 ချီးတာကျန်တဲ့ပုဂ္ဂလိကဘန်ကတော့73ရာခိုင်နှုန်းနဲ့ချီးတယ်ဆိုတော့ကျွန်တော်တို့ SME လုပ်ငန်းရှင်တွေကအယက်မြင့်လာတယ်နိုင်ငံတကာပြီးတဲ့အကူအညီကိုလည်းမရဘူးရပြန်တော့လည်းနှစ်ခါမြင့်လာတာပေါ့နော
်အသေးစားနဲ့အလက်ဆန်စီးပွားရေးလုပ်ငန်းတွေအတွက် SME ချင်းငွေကိုရန်ကုန်တိုင်းထဲမှာထုတ်ချင်းနေပြီးအဲ့လုပ်ငန်းတွေအောင်မြင်နေတယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တဦးဖြစ်တဲ့လျှက်စစ်စက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်က AP လ3ရက်နေ့ကပြောထားပါတယ်။အသေးစားနဲ့အလက်စားလုပ်ငန်းရှင်တွေအနေနဲ့ကိုယ်လုပ်ငန်းကိုချဲ့တွင်ဖို့လိုအပ်တဲ့ငွေကိုဘဏ်တွေကငွေချီးတဲ့အခါအနည်းဆုံးသတ်မှတ်ချက်17ချက်သတ်မှတ်ထားတာတွေ့ရပါတယ်။အဲ့ဒီကအချက်တစ်ချက်ဖြစ်တဲ့မြေနဲ့အဆောက်အုံအပေါင်ပစ္စည်းပြရတဲ့အခါမှာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရစာရွက်စာတမ်းဆိုင်ရာအခက်အခဲတွေရှိနေကြပါတယ်။ဒါနဲ့ပတ်သက်လို့နယ်မြေတွေကလုပ်ငန်းရှင်တွေအခက်အခဲတွေ့ရတာကိုကိုကျော်ဝနာကအခုလိုပြောပြပါတယ
်။ပခုတ်ကူပကံညာဦးဆလီမှာရှိတဲ့ဂျပန်ကစိုက်ကာကအကူအညီပေးထားတာပေါ့။ဒီပညာပိုင်းဆိုင်ရာကိုဒုက္ကေအင်ဂျင်နီယာကြီးအကူအညီထားတဲ့ပုံကြီးလုပ်ငန်းကြီး၊နောက်နှစ်ပြန်ကျော်လုပ်ငန်းကြီး၊ဆလီစည်းကြော်ကြီးထုတ်တဲ့လုပ်ငန်းကြီး။ကျွန်တော်တော့လေ့လာတဲ့အခါကျတော့အဲ့ဒီလုပ်ငန်းကြီးတွေကတော်တော်လေးကိုသူတို့အခြေအနေကောင်းတယ်။တော်တော်လေးပဲသူတို့ supply နဲ့ demand နဲ့မှမမျှတာဟုတ်ကဲ့။တမန်အရန်တက်နေတယ် supply ကသူမလိုက်နဲ့ဘာကြောင့်လဲဆိုသူတို့ကလုပ်ငန်းတိုးချက်ဖို့ဝင်မရှိဘူးသူတို့ကြီးမဲ့လူမရှိဘူးတော့တောင်းတယ်ဒီမှာဘာဖြစ်လဲဆိုတောင်းတယ်ဒီအားလုံးမှာမြေမှာသရမ်းမရှိကြဘူးကြာမြို့ဖလာပိုင်ဆိုင်မှုတွေနဲ့ပဲဒီလိုအရက်စာချုပ်လေးနဲ့မလုပ်တာတော့ဘယ်ကံမှာသူတို့ငွေထုတ်မရှိဘူးအဲကျွန်တော်တို့သွားလေ့လာတဲ့အခါကျကျွန်တော်တို့ဒီ SMIDP ကဒုဥက္ကရာပါတယ်ကျွန်တော်တို့စဉ်းစားတာပေါ့နော်သူတကယ်လည်းအောင်မြင်နေပြီသူတို့ quality ရတဲ့တဘာဝ CD ကိုထုတ်တယ်တဘာဝ air set ကထုတ်တဲ့အတွက်အရသာလည်းကောင်းတယ်အဟာရလည်းဖြစ်တယ်ဒီကပို့ပြီး April လ International Market ကိုလည်းဖောင်းနိုင်တယ်။သူတို့လည်းအရင်ကျွန်တော် National Capitalist ကြီးဖြစ်လာနိုင်တယ်အလားလာလေမြင်နေရ။သူတို့လည်းပဲသူတို့ငွေချိဖို့တော့ကိုဘယ်သူမှ risk ယူလို့မချိဘူ
း။ဒါကြောင့်နိုင်ငံတကာကပေးနေတဲ့အကူအညီတွေဟာလိုအပ်တဲ့နေရာတွေစီတကယ်မရောက်တာကိုလည်းတွေ့ရတယ်လို့သူကဆိုပါတယ်
။အဓိကကနိုင်ငံသားကလာနေတဲ့အခုအကူအညီတွေကခုကတည်းကရှာရတလွဲတွေဖြစ်နေတယ်လို့ကျွန်တော်တော့မြင်နေတယ်ဗျ။အခုပေးတယ်ဗျ USAID ကလည်းပေးတယ်အဲဒါပမာဏခေါင်းစည်းအမျိုးမျိုးနဲ့ဝင်တာဒါပေမဲ့ overhead ချက်ချက်စီနေတဲ့ project တွေပြီးပြီးသွားတယ်လို့ကျွန်တော်မြင်နေဗျာ NGO ဘာနာမည်ခေါင်းစည်းမျိုးနဲ့ဝင်နေစာပေတွေလုပ်တယ်စာတမ်းတွေပြုစုတယ်ဒါပေမဲ့အဲ့ဒါလုံးလုံးပြီးသွားတယ်တကယ်တော့လူနေတာဒီလူတွေကိုတနစ်ကြတယ်ငွေကြေးချင်းလို့
ဒါပြင်ချင်းငွေပေးဖို့လိုအပ်ချက်တွေစစ်တဲ့အခါမှာဘဏ်ဘက်ကဆောင်ရွက်ချက်တွေကလည်းမျှတမှုမရှိတာတွေလုပ်ငန်းရှင်တွေကြုံရတယ်လို့ပြောကြပါတယ်ဒါကြောင့်ဘဏ်စနစ်ကလည်းပြုပြင်စရာတွေအများကြီးရှိနေတယ်လို့ကိုကျော်ဝနာကထောက်ပြပါတယ
်။ဘန်ပိုင်ရှင်အားလုံးကခရမီတွေပဲ။ဒီမှာဘန်ရဲ့အတက်ကြဆိုရင်ဘန်လုံငန်းရှင်တွေကကိုယ့်ဘန်ကိုပတ်စံပြန်ချိဖို့မရှိဘူး။ဒါဘန်ရဲ့အတက်ပဲ။သို့တော်လည်းဗမာပြည်မှာတော့ အဲ့ဒီဘန်ထောင်သားတွေအားလုံးရဲ့ရည်ရွယ်ချက်ကဘန်ထောင်သားကိုငွေပွင့်ဘန်နဲ့ထည့်ပြီးအတူယူမယ်လို့ရင်ဒီဘန်နဲ့ဆွဲထုတ်မယ်အတူတက်တာနဲ့ယူဒီချက်နဲ့ဘန်ထောင်တာလေပြည်သူတွေရဲ့ဘဝကိုမြင့်တင်ခြင်းလို့ဘန်ထောင်ရတာမဟုတ်ဘူးဒါကကျွန်တော်တို့ Central Bank ရဲ့ rule ကလည်းဘလို့ဖြစ်နေလဲဆိုတော့သူက deposit ပေါ်မှာရက်တည်တဲ့ဘန်စနစ်ဖြစ်နေငွေစုရင်ရှိရနိုင်လို့သူကပြီးတာဟုတ်ဘာကြောင့်လဲသူကလည်းအကြောင်းပြလဲဆိုတော့အဲ့အောက်ကိုရောက်ရင်ဒီလိုလုပ်ငန်းရှင်ကတကယ်လို့ပတ်စံချီးပြီးတော့ဟိုမက်မှာအဲ့နဲ့ပြန်ယူလိုက်ရင်အလုံးမလုပ်ခင်အဲ့နဲ့ပြန်ယူရင်နှစ်နာရီလို့သူကယူစားတာဆိုတော့ကျွန်တော်တို့စီကလက်ရှိဗမာပြည်ရဲ့ငွေကြေးစနစ်ဘန်စနစ်တော့ပြည်ပြင်ဆိုင်အများကြီးပဲဗျာ
ဒီအခြေအနေကိုပြုပြင်ဖို့သမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သက်ဆိုင်ရာပုဂ္ဂိုလ်တွေပညာရှင်တွေကတိုင်ပင်ဆွေးနွေးနေကြတယ်လို့သိရပါတယ်။စီးပွားရေးနယ်လန်ထူဖို့ကြိုးစားနေတဲ့လယ်သမားတွေအမျိုးသားတနာရှင်တွေစုံတီထွင်လောက်ကင်လို့တဲ့လူငယ်စီးပွားရေးသမားတွေကလည်းသူတို့လုပ်ငန်းတွေအောင်မြင်တိုးတက်ဖို့အဓိကလိုအပ်တဲ့ငွေကိုဘယ်လိုရနိုင်မလဲဆိုတာကလည်းဒီကနေ့အတွက်မျှော်လင့်ချက်တစ်ခုဖြစ်နေတာတွေ့ရပါတယ်ခင်ဗျာ။